မေရိကန်နိုင်ငံရဲ့ဌာနနိုင်ငံတကာအလို့သမားရေးဆိုင်ရာအထူးကိုယ်စားလှယ်ဆာရာဖောက်စ်ဟာအောက်တိုဘာလ5ရက်နေ့မှာမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုရောက်ချိန်မှာ Miss Sarah Fox ဟာအစိုးရတာဝန်ရှိသူတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊အလို့သမားကိုယ်စားလှယ်တွေ၊တခြားအရက်ဖက်လူမှုလူအဖွဲ့စည်းကိုယ်စားလှယ်တွေနဲ့အတူဒုတိယအချိန်မြောက်အလို့သမားဥပဒေပြုပြင်ရေးနဲ့ဌာနဆိုင်ရာစွမ်းဆောင်ရည်မြင့်တင်ရေးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာမြန်မာနိုင်ငံမှာအခြေခံအလို့သမားရပိုင်ခွင့်တွေရှိလာစေဖို့နဲ့ဒီရပိုင်ခွင့်တွေအကြောင်းပုံမသိရှိလာကြစေဖို့ကနဦးလှုပ်ဆောင်တဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။ဒီအစီအစဉ်ကိုမြန်မာ American ပြည်ထောင်စုဂျပန်နဲ့ဒိမန်နိုင်ငံနဲ့ EU ဥရောပတမကအပြင် ILO နိုင်ငံကအလုပ်သမားအဖွဲ့အစည်းတို့ပါပါဝင်လှုပ်ဆောင်ကြတာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အလုပ်သမားအဆင့်အတန်းခင့်မီလာစေဖို့နဲ့နိုင်ငံကအလုပ်သမားအဆင့်အတန်းနဲ့အညီတိုးတက်လာစေဖို့အပြင်အစိုးရအလုပ်ရှင်အလုပ်သမားနဲ့လူမှုလူအဖွဲ့အစည်းတို့ကြားခိုင်မာတဲ့ညှိနှိုင်းပြောဆိုမှုတွေကျင့်သုံးလာစေရတဲ့အတွက်လည်းအထောက်အကူပေးဖို့ရည်ရွယ်ချင်ပါတာဖြစ်ပါတယ်။Miss Fox ဟာမြန်မာနိုင်ငံအပြင်ကမ္ဘောဒီးယားနိုင်ငံကိုလည်းတွားရောက်မှာဖြစ်ကြောင်း American နိုင်ငံရဲ့ဌာနကကြေညာပြီးနေမှာကြေညာချက်ထုတ်ပြန်ပြောဆိုတာပါ။ Yale တက္ကသိုလ်နဲ့ Harvard ဥပဒေကျောင်းဆင်းတူဖြစ်တဲ့ Miss Fox ဟာ ILO မှာ2010ကနေ2015ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။